လော့ဘ်နော့အခြေဆိုင်ဟက်စ်ဘောလာစစ်သွေးကြအဖွဲ့အကြီးတန်းတမူတယောက်ရဲ့တမူတယောက်နဲ့ဟာမတ်စ်အဖွဲ့ဒုတိယခေါင်းဆောင်တို့တပ်ဖြတ်ခံရမှုကိုလက်တော့ပြတဲ့အနေနဲ့အစ္စရေးစစ်စခန်းတစ်ခုကိုပြစ်မှတ်ထားပြီးတော့အဝေးထိန် drone နဲ့တိုက်ခိုက်ခဲ့ကြောင်းဟက်စ်ဘောလာအဖွဲ့ကဒီကနေ့ပဲပြောလိုက်ပါတယ်။အစ္စရေးလက်ဘနွန်နယ်စပ်နဲ့10ကီလိုမီတာအကွာလောက်မှာရှိတဲ့ဆာဖတ်မြို့ကအစ္စရေးတပ်စခန်းကိုပြစ်မှတ်ထားပြီး drone နဲ့တိုက်ခိုက်ခဲ့တာလို့လည်းဟာမတ်စ်အဖွဲ့ကပြောပါတယ်။အစ္စရေးပိုင်နက်ကိုလက်ဘနွန်အဖွဲ့ကနေဝေဟင်ကပြစ်ခတ်ခဲ့တဲ့ယင်တွေကိုကြားဖြတ်ပြစ်ခတ်ခဲ့ကြောင်းအစ္စရေးစစ်တပ်ကပြောဆိုခဲ့ပြီးတော့နိုင်ငံမြောက်ပိုင်းကစစ်စခန်းတဲကိုဝေဟင်ကပြစ်ခတ်ခဲ့တဲ့လက်နက်တစ်ခုကြားရောက်ခဲ့ကြောင်းလည်းပြောပါတယ်။ထိခိုက်သေးခြင်းမှုနဲ့ပျက်စီးမှုကြောင့်ပျက်စီးမှုတော့မရှိဘူးလို့လည်းပြောပါတယ်။ဒီကနေ့မှာပဲ Israel ရဲ့ drone တစ်ခုက Lebanon နိုင်ငံတောင်ပိုင်းမှာကားတစ်စင်းကိုထိမှတ်ခဲ့ပြီးတော့လူသုံးဦးသေဆုံးခဲ့ကြောင်းလဲလုံခြုံရေးအရာရှိတွေကပြောပါတယ် Israel ရဲ့တိုက်ခတ်မှုကြောင့် Lebanon နိုင်ငံတောင်ပိုင်းမှာ Hezbollah တပ်မှုတအုပ်သေဆုံးခဲ့ပြီးတော့နောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲတိုက်ခတ်မှုတွေဖြစ်ခဲ့တာပါရှင့်